ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း82ကျောင်းထဲကမြန်မာအစိုးရစစ်၄တန်းနဲ့၈တန်းစာမေးပွဲတွေကိုကျောင်းပေါင်း28ကျောင်းကကျောင်းသူကျောင်းသားပေါင်း600လောက်ဝင်ရောက်ဖြေဆိုခဲ့ရမှာမတ်လ23ရက်နေ့အောင်စင်းထုတ်ပြန်ချက်အရရာနှုန်းပြင်းပြီးပါအောင်မြင်ခဲ့ကြောင်းရွှေပြောင်းမြန်မာဆရာမများအစည်းအရုံးရဲ့အုပ်ဥထာကပြောပါရဲအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရဲရှင
်မြန်မာအစိုးရစစ်၄တန်းနဲ့၈တန်းစာမွေးပွဲတွေကိုရွှေပြောင်းစာတင်ကျောင်းပေါင်း28ကျောင်းကကျောင်းသားကျောင်းသူပေါင်း600နီးပါးဝင်ရောက်ဖြည့်ဆို့ခဲ့ရမှာရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တာပါမြန်မာအစိုးရစစ်စာမွေးပွဲတွေဖြစ်တဲ့၄တန်းနဲ့၈တန်းစာမွေးပွဲတွေကိုမဲဆောက်မြို့စာစစ်ဌာန၃ခုကနေဝင်ရောက်ဖြည့်ဆို့ခဲ့ကြပါတယ်မတ်လ23ရက်နေ့စိုးရကနေအောင်စင်းထုတ်ပြန်ခဲ့ရမှာတော့ရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တယ်ဆိုပြီးရွှေပြောင်းမြန်မာဆရာမများရဲ့အစည်းအရုံးဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကပြောပြပါတယ်
ကျောင်းပေါင်း28ကျောင်းဝင်ရှိတယ်၄တန်းနဲ့၈တန်းကလေးတွေပေါ့နော်၄တန်းကလေးစုစုပေါင်းဝင်ကြည့်သူက438ယောက်ရှိတယ်၈တန်းက133ယောက်ရှိတယ်အားလုံးဝင်ဒီ final exam မှာဝင်ပြည့်တဲ့ကလေးတိုင်းအောင်မြင်ကြတယ်ကြတဲ့ကလေးဆိုလို့သူကလေးရဲ့ဥပမာအကြောင်းကြောင့်သူမပြည့်တဲ့ကလေး5-6ယောက်လောက်ပဲကြတဲ့ကလေးအနေထားရှိပါတယ်ကြာကင်တော့အပြည့်ဝင်ပြည်သူအားလုံးအောင်တဲ့အတွက်ကြာကင်တော့ပြည့်အောင်လို့ပဲပြောလို့ရ
မြန်မာနိုင်ငံကအစိုးရစစ်စံပွဲတွေကိုဖြေဆိုခဲ့ရမှာပညာရေးစနစ်အပြောင်းလဲလှုပ်လာပြီးတဲ့နောက်မှာတော့အရင်တုန်းကလိုကုစားပြန်ဖြေဆို권နေမရှိတော့ပေမဲ့ပထမအဆန်းနဲ့ဒုတိယအဆန်းစံပွဲတွေကရလတ်တွေကိုပြန်သုံးသပ်ပြီးစံပွဲအောင်တဲ့ကလေးတွေကိုအချက်အလက်စုဆောင်းကစံပွဲကြီးမှာသုံးသပ်မှုတွေလုပ်သွားတယ်လို့လည်းဆက်ပြောပြပါတယ
်အောင်ချက်ကတော့ပြည်ရဲ့နှစ်ကကြာရှုံးတဲ့ကလေးတွေရှိတယ်သို့တော်လည်းကုစားဆိုတာပြန်ပြီးတော့ရှိတယ်ဒီနှစ်မှာကျတော့ဒီပညာရေးစနစ်ကပြောင်းလဲတယ်ပေါ့ပြောင်းလဲတယ်ပေါ့ပြောင်းလဲတဲ့ပုံစံကဘယ်လိုလဲဆိုတော့ကုစားပုံစံမရှိတော့ဘူးကုစားပုံစံမရှိတော့ဘဲနဲ့အနောက်ဆုံးဆင့်ကြာတဲ့ကလေးကိုသူတို့ကအရင်နှစ်ဝက်ဆာမီးပွဲတွေမှာဖြေထားတဲ့သူတို့ရဲ့စည်ရင်းစရားတွေကိုပြန်တောင်းတယ်ပြီးတော့သူတို့ရဲ့အတန်းတက်နှုံတွေသူတို့ရဲ့ဇာတိတာတွေအကြောင်းမှာပူပေါင်းပါဝင်မှုအချက်လက်တွေပေါ့ပြန်ပြီးတော့ကောက်ယူတယ်ဒီအချက်လက်တွေကိုပြန်ပြီးတော့ပူပေါင်းပြီးတော့မှအောင်ပြန်ပေးထားတဲ့စနစ်ပုံစံမျိုးဖြစ်နေတယ
်ရှေ့ပြောင်းစာတင်ကျောင်းတွေမှာကျောင်းတွေဆက်ဖွင့်ဖို့အတွက်အခက်အခဲရှိနေပြီးတင်ရုံးညွန်းနှန်းကိုအပြည့်စုံတင်ကြားနိုင်ဖို့အတွက်ဆရာမလုံလောက်တာအရေးသေးပြည့်မီတဲ့ဆရာမတွေကိုမှတ်ငါရမ်းနိုင်တာအလှူရှင်တချို့ဟာလည်းမြန်မာနိုင်ငံအတွင်းပိုင်းတွေကိုပဲကူညီခဲ့တာတွေဖြစ်လာပြီးတဲ့နောက်မှာတော့ရွှေပြောင်းကျောင်းဆရာတွေရဲ့ရက်တည်ရေးကိုဖြည့်ဆည်းပေးနိုင်တာတွေအားနည်းခဲ့ပါတယ်။ဒီလိုအောင်မြင်အောင်သင်ကြားနိုင်ဖို့ကတော့အတော့ကိုအားထုတ်ကြိုးပမ်းခဲ့ရတယ်လို့လည်းပြောပြပါတယ်
။သင်ရိုးပိုင်းမှာလည်းဒီကလေးတွေရဲ့ဘာသာစကားအခက်အခဲတွေအထူးသဖြင့်ဆရာတွေမလုံလောက်တာပေါ့။ဆရာတွေမလုံလောက်ဘူး၊သင်ထောက်ကူပစ္စည်းတွေမလုံလောက်ဘူး
။အခုဆိုရင်မြန်မာအစိုးရစစ်စံမှုဘဲကိုရွှေပြောင်းကျောင်းသားကျောင်းသူတွေဝင်ရောက်ဖြည့်ဆိုတာဟာ၄ချိန်မြောက်ရှိပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအတိအမှတ်ပြုထားတဲ့ချွေပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းခွဲပေါင်း71ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း14000ကျော်စာတင်ကြားနေကြတာဖြစ်ပါတယ်ရှင်